UWSC ကိုဝါတက်ဖွဲ့ထင်းချုပ်ရာဒေတာမိုင်းပေါက်နယ်မှာခရီးရန်ဖျားကြောင်း50ကျော်ပိတ်ခံရပြီးအမှုတော်ဆောင်တာနာဝန်ထမ်း90ကျော်ကိုထိန်းသိမ်းလာကြောင်းလာဟုနှစ်ချင်းခရီးရန်အဖွဲ့ချုပ်တာဝန်ရှိသူတွေကပြောပါတယ်ဒီအခြေခင်းကိုငြင်းငြင်းငြင်းနဲ့ပြည်လဲစေဖို့အတွက်အစာဆောင်ဆူတောင်းကြဖို့အဖွဲ့ချုပ်ဝင်အတင်းတော်တွေကိုတိုက်တွန်းထားပါတယ်အချိန်မီကိုတော့ပြည်ဝေသင်းတော်ကိုမိုးစောတင်ပြမှာပါ
ဟုတ်ကဲ့ UWSA ကဝါဒီတွေးစီးညီရေးတက်မတော်ထိန်းချုပ်ရာရှမ်းပြည်နယ်အထူးဒေသနှစ်မှာဒီလလယ်လောက်ကစတင်ပြီးဘာသာရေးအရကျင်းပမှုတွေရှိခဲ့ရာကအခုဆိုရင်ပိတ်သိမ်းလိုက်တဲ့ခရံဖျားကြောင့်60ကျော်လောက်ရှိလာကြောင်းဘာသာရေးခေါင်းဆောင်တွေကပြောပါတဲ့အထူးဒေသနှစ်မိုင်းပေါက်နယ်အတွင်းကအခြေအနေကိုလာဟုနှစ်ချင်းခရံဖွဲ့ချုပ်ကတာဝန်ရှိသူတဦးကအခုလိုပြောပါတဲ့
အဲ့ဒီတော့လောက်ဆရာရှိခိုးတော့50လောက်ချောင်းပိတ်ခါဆိုင်ရတယ်ပိတ်ခါရတယ်လောက်3တောင်းကကျေခရရလဲတော့တမောက်ဆရာကိုယ်ကျေမပါကခါစီရောခေစီထားတယ်အခုရှိတဲ့လုပ်တည်မှုဒီတိုင်းကိုသွားတယ်တော့စားစားချင်းချောင်းသားလေးစက်တူစားတော့ရတော့စစ်တာလုပ်ခဲ့တယ်လို့ဆိုတယ
်ဒီလိုတင်းမာနေတဲ့အခြေအနေတွေကိုအေးအေးချမ်းချမ်းနဲ့ပြည်လည်စေဖို့အတွက်လောက်တစ်ချင်းခရရအဖွဲ့ဝင်အတင်းတော်တွေကိုဒီလ9ရက်နေ့မှာအစာချောင်းဆူတောင်းပေးဖို့ပန်ကြားထားကြောင်းလည်းသူကဆက်ပြောပါတယ
်ကျွန်တော်တို့စာဆက်ရှိခဲ့တယ်ဆိုတော့အတင်းတော်ဒီကိုကျွန်တော်အတင်းတော်ကတော့ဆက်ရှိနေလေတာ school one of the super future ကိုကျွန်တော်အဖြစ်ရှိနေတယ်လို့သူပြောလာတယ်ဒီလိုအတွက်ဒီမှာစားဖို့ကျွန်တော်တို့အလုပ်ကိုခါစားတယ်ကျွန်တော်တို့နောက်လာခုနရဲ့အဆောက်အအုံတို့စူတောင်းဒီလိုပဲစူတောင်းရပဲလေ။ကိုဖရာကျောင်းမှာကိုပဲဒီလိုပဲအတင်းတော်မှာပဲတောင်းတယ
်။ဒီလိုဝိုင်းဝန်းစူတောင်းဖို့အတွက်မြန်မာနိုင်ငံနှစ်ချင်းခရိယအတင်းကိုလည်းပန်ကြားထားပါတယ်။ဝါဒေတာမှာတာဝန်ထမ်းဆောင်ခဲ့သူဓမ္မဆရာတဦးကတော့ပန်ဆန်းနယ်မှာလည်းအနည်းဆုံးဖရာကျောင်း15ကျောင်းလောက်ပိတ်သိမ်းခဲ့ကြောင်းပြောပါတယ်
။ပန်ဆန်းတဲ့ကတော့လကူလုံးက17ကျောင်းအထိရောက်ပြီးနောက်အဲ့ဒီဆော့ဖ်ဝဲကျွန်တော်တို့ပြန်ပြန်ကြည့်ရတာ15ကျောင်းဆိုနေပြီးတချို့ကအတင်းတော်ကြီးလည်းပါတယ်ဆိုရင်အလုံး15ကျောင်းသွားပြီး
ဒီလိုဖျားကြောင်းတွေပိတ်သိမ်းတာဟာလာဟုလူမျိုးတွေအများစုနေထိုင်ရာမိုင်းပေါက်နယ်မှာသာမကမိုင်းဖြံပန်ဆန်ဟိုတောင်းနဲ့ဝါဒေတာမြောက်ပိုင်းတွေမှာပါဖြစ်ပွားနေကြောင်းတချို့သာသနာပြုတွေကဝါလူမျိုးတွေရဲ့ရိုးရာနှက်ကိုကွယ်မှုကိုစန့်ကျင်တာအစွန်းရောက်တဲ့ဘာသာတွတ်သွင်းမှုတွေဆောင်ရွက်တာတွေရှိတယ်လို့ကြားသိရကြောင်းလည်းပြောပါတယ်ထင်းသိမ်းထားတဲ့သတ္တနာဝန်ထမ်း90ကျော်ရဲ့အခြေအနေနဲ့ပတ်သက်လို့ UWSA ရဲ့လာရှိုးဆက်ဆံရေးယုံဒုတဝန်ခံဦးညူရန်ကိုမေးမြန်းရမှာတော့အစွန်းရောက်တဲ့တချို့ဘာသာရေးဆရာတွေကြောင့်စီလုံးကြီးတိကျိုက်မှာဆိုလို့ဝင်ရောက်ထင်းသိမ်းလိုက်တဲ့သဘောဖြစ်ကြောင်းအားလုံးအစဉ်ပြေလိမ့်မယ်လို့ယုံကြည်ကြောင်း Facebook Messenger ကတစ်ဆင့် VOA ကိုပြန်လည်ဖြေဆိုပါတယ်ဒီလ24ရက်နေ့ကတော့ခရံဘာသာရေးဆရာတွေကိုခေါ်ယူစစ်ဆေးတာတွေဆောင်ရွက်နေကြောင်းဘဟုရဲ့ခွင့်ပြုချက်မရပဲဆောက်လုပ်တဲ့ဖျားကြောင်းတွေကိုဖျက်သိမ်းခဲ့ကြောင်းနဲ့ဝတ်တီနဲ့ပြတ်ထန်းဥပဒေကိုကျော်လွန်တဲ့အစွန်းရောက်တဲ့မြေတိဘာသာကိုမှလက်မခံကြောင်းဖြေဆိုထားပါတယ်